ီကရနေ့တွင်အမေရိကန်အပါဝင်အခြားနိုင်ငံတွေကကုမ္ပဏီပေါင်း100လောက်နဲ့အဖွဲ့အစည်းတွေစီကအင်တာနက်ဆိုင်ရာအချက်အလက်တွေကိုဖောက်ထွင်းခိုးယူခဲ့တယ်လို့သံသယရှိသူတရုတ်နိုင်ငံသား5ဦးနဲ့မလေးရှားနိုင်ငံသားစီးပွားရေးလုပ်ငန်းရှင်9ဦးတို့ကိုစိုက်ဘာလုံခြုံရေးနှောက်ယှက်မှုနဲ့အမေရိကန်အစိုးရရှိနေတွေကဗိုလ်တူးနေမှာရာဇဝတ်အကြောင်းအရာတရားစွဲလိုက်ပါတယ်2014ခုနှစ်အစောပိုင်းကနေ2020ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့ဒီအင်တာနက်ဆိုင်ရာဖောက်တွင်းမှုတွေဟာထောင်ချီတဲ့ဗီဒီယိုဂိမ်းကုမ္ပဏီတွေရဲ့အင်တာနက်ခွင့်ရေးကိုပြစ်မှတ်ထားခဲ့တာဖြစ်ကြောင်းနဲ့ဒီလိုစိုက်ဘာဖောက်တွင်းမှုကြောင့်အမေရိကန်ဒေါ်လာတန်းနဲ့ချီဆုံးရှုံးခဲ့ရကြောင်းတရားရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။စိုက်ဘာလုံခြုံရေးဖောက်ပြန်မှုနဲ့တရားစွဲဆန္ဒရသူတရုတ်နိုင်ငံသား5ဦးတို့ဟာတရုတ် APT 41 hacker အဖွဲ့ဝင်တွေဖြစ်တယ်လို့စွပ်စွဲခံရပါတယ်။ကျန်တဲ့ဦးဖြစ်တဲ့မလေးရှားစီးပွားရေးလုပ်ငန်းရှင်ဝမ်အောင်နဲ့လင်းရန်ချင်းတို့ကတော့မလေးရှားနိုင်ငံမှာတင်းငင်းတွေနေကဖမ်းဆီးခဲ့တာပါအခုသူတို့ကိုတရားခံလွှဲပြောင်းပေးဖို့အမေရိကန်နိုင်ငံကကြိုးစားနေပါတယ်